H1N1 ဝက်တုတ်ကွေးဗိုင်းရပ်စ်ပိုးဟာစောစောပိုင်းကလူတွေကြောက်ရွံ့စိုးရိမ်ခဲ့ကြသလောက်ကူးစက်ရောဂါတစ်ခုအဖြစ်ပြန့်နှံ့နိုင်တဲ့အနေအထားမှာရှိကြမှာရှိလိမ့်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ American ကျန်းမာရေးအရာရှိတွေကတော့ဒီကိစ္စကိုအထူးသတိထားပြီးတုံ့ပြန်ကြပါတယ်။ဒီကူးစက်ရောဂါတိုက်ဖျက်ရေးကိုဆက်ပြီးအင်တိုက်အားတိုက်ဆောင်ရွက်သွားမယ်လို့အာမခံပြောနေကြပါတယ်။ VOA သတင်းတောက် Michael Bowman သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကဆက်ပြီးတင်ပြပေးပါအောင်ခင်ဗျာ။
ဟုတ်ကဲ့ကိုရနိုင် Swine Flu ကဝက်တုတ်ကွေးပြန့်နှံ့မှုတွေကျော်သွားအောင်မက္ကဆီကိုနိုင်ငံမှာလူအများသွားလာစုဝေးတဲ့လှုပ်ရှားမှုတွေကိုရပ်ဆိုင်းခဲ့ပါတယ်။ဒီလိုရပ်ဆိုင်းပြီးဂျပန်ကြားမှာပဲယောဂပြန်ပွားနှုန်းထပ်တိုးမလာတော့ဘူးဆိုတဲ့သတင်းတွေအစီရင်ခံစာတွေထွက်ခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာတော့တုတ်ကွေးယောဂဖြစ်ပွားနှုန်းကဆက်ပြီးတော့များလာနေတော့မှာပဲ။ဒါပေမဲ့လည်းဝက်တုတ်ကွေးယောဂဖြစ်ပွားတဲ့သူတော်တော်များများတိတ်ပြီးတော့ပြင်းပြင်းထန်ထန်ယောဂကိုမခံစားကြရပါဘူး။ဝက်တုတ်ကွေးကြောင့်သေဆုံးတဲ့သူလည်းတယောက်တည်းပဲရှိတယ်ဆိုပြီးမှတ်တမ်းတင်ထားပါတယ်။ဒီသတင်းကိုတော့အမေရိကန်ကျန်းမာရေးအရာရှိတွေကကြိုးဆိုကြပါတယ်။သူတို့ကအခုဖြစ်ပေါ်တဲ့ဝက်တုတ်ကွေးယောဂဘူးက1918ခုနှစ်လောက်တုန်းကကမ္ဘာတဝက်မှာလူတွေတန်းချီပြီးတော့သေဆုံးခဲ့ဘူးတဲ့။တုတ်ကွေးယောဂကူးစက်ယောဂဘူးဖြစ်ခဲ့တယ်လို့စူးစောဝအနေထားအထီတော်ရောက်သွားနိုင်တယ်ဆိုပြီးစောစောပိုင်းကသတ်မှတ်ခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုယောဂထိန်းချုပ်ရေးဘုဌာနယာယီညွှန်ကြားရေးမှူး Richard Besser က ABC ရုပ်သံဒီသတင်းပတ်အစီအစဉ်ကိုအခုလိုပြောပါတယ
် What we found is that we're not seeing the factors that were associated
ကျွန်တော်တို့တွေ့တာကတော့1918ခုနှစ်ကဖြစ်ပွားခဲ့တဲ့တုတ်ကွေးယောဂမျိုးဒီလိုအလားတူအချက်လက်တွေကိုမတွေ့ရဘူးဆိုတာပါပဲတခြား H1N1 virus ပိုးနဲ့အလားတရံတူတဲ့အချက်လက်တွေကိုလည်းမတွေ့ရပါဘူး
ဒီလိုမတွေ့ရဘူးလို့ပြောတဲ့တစ်ချိန်တည်းမှာသတိထားရမယ့်အချက်တွေကတော့ရှိနေတယ်လို့သူကကောက်ချက်ချပါတယ
် I don't think it's time to let our guard down. I think we have to continue in an uncertain
ဒါပေမဲ့အချိန်တွေကသတိဝိရိယနဲ့စောင့်ကြည့်နေတာမျိုးတွေကိုချော့ချရမယ့်အနေအထားမျိုးတော့မရောက်သေးပါဘူးမသေးကြသေးတဲ့အချိန်တွေမှာကျွန်တော်တို့ဘက်ကအင်တိုက်အားတိုက်ယောဂထိန်းချုပ်ရေးကိုဆက်ပြီးလုပ်တင်တယ်လို့ကျွန်တော်တို့မြင်ပါတယ
်အခုဖြစ်ပေါ်တဲ့ virus ပိုးဆက်ပြီးတော့မပြောင်းထိန်းထားလိုက်နိုင်ပြီဆိုရင်တော့မှအခုအချိန်ကနေလပိုင်းအကြာမှာမြောက်ပိုင်းနယူးဟမ်ရှိုင်းယားတုတ်ကွေးရာသီမှာဒီယောဂပြန်ပြီးတော့ပေါ်လာနိုင်တယ်လို့အမေရိကန်ကျန်းမာရေးအရာရှိတွေစိုးရိမ်နေကြပါတယ်။အမေရိကန်ပြည်သူ3000လောက်ဟာဒီလိုအဖြစ်များတဲ့တုတ်ကွေးယောဂကြောင့်နှစ်စဉ်နှစ်တိုင်းသေဆုံးလို့ရှိပါတယ်။သမ္မတဥပမာဆိုရဖွဲကတော့ Swine Flu ဝက်တုတ်ကွေးယောဂကာကွယ်ဆေးတွေထုတ်လုပ်ဖို့အခြေခံအားဖြင့်စလုပ်နေပြီလို့ပြောပါတယ်။ကာကွယ်ဆေးပမာဏအများပြားထုတ်လုပ်ဖို့မထုတ်လုပ်ဖို့ဆိုတာကတော့စုံမှန်ချက်မချသေးပါဘူး။အမေရိကန်ပြည်ထောင်စုကျန်းမာရေးနဲ့လူသားဝန်ဆောင်မှုဆိုင်ရာဌာနဝန်ကြီးကက်သလင်းဆာဗီလီယပ်စ်က ABC ရုပ်သံကိုအခုလိုပြောပါတယ
် We can accelerate the seasonal flu vaccine which we're doing right now to be prepared and ready for what we know will
ရာသီအလိုက်ဖြစ်တတ်တဲ့ flu တုတ်ကွေးယောဂါကာကွယ်ဆေးကိုပို့ပြီးထုတ်လုပ်ဖို့ကျမတို့လုပ်နိုင်ပါတယ်ဒီဆောင်းဦးနဲ့ဆောင်းရာသီမှာဖြစ်နိုင်တဲ့တုတ်ကွေးအတွက်ကာကွယ်ဆေးတွေကိုကျမတို့ထုတ်လုပ်ဖို့ပြင်ဆင်နိုင်ပါတယ်တစ်ချိန်တည်းမှာပဲ swine flu virus ပိုးနဲ့ပတ်သက်တဲ့စမ်းသပ်တာတွေကိုတိုးလုပ်ပြီးကာကွယ်ဆေးထုတ်လုပ်တာတွေကိုလည်းတစ်ချိန်တည်းမှာလုပ်ဖို့အဆင်သင့်ပါပဲ
ဒီလိုကာကွယ်ဆေးထုတ်လုပ်ဖို့နဲ့စမ်းသပ်တာတွေလုပ်နေတဲ့တစ်ချိန်တည်းမှာလူတွေကိုလက်တွေဆင်ကြအောင်ဆေးဖို့နောက်ဖြားနာရဲဆိုရင်အိမ်မှာပဲနေဖို့သမ္မတဥပမာဆိုရရာရှိတွေကတိုက်တွန်းနေပါတယ်တချို့ဝေဖန်တဲ့သူတွေကတော့ဥပမာဆိုရဟာပြည်သူတွေကိုမလိုအပ်ဖက်ထိတ်တလန့်ဖြစ်အောင်ဝက်တုတ်ကွေးယောဂဖို့နဲ့ပတ်သက်ပြီးလူဝတ်တာတဲ့ပို့ပြီးတော့တုံ့ပြန်ပြောတာတွေလုပ်ခဲ့တယ်လို့ဝေဖန်ပါတယ်အမေရိကန်အစိုးရခေါင်းဆောင်တွေကဒီလိုဝေဖန်တာကိုညှင်းဆိုပါတယ်အထူးသဖြင့်အမေရိကန်အမိမြေလူကြုံရေးဆရာဝန်ကြီးဂျန်နက်နေပိုလီတန်တို့ကဒီယောဂအခြေအနေဟာဘယ်တိုင်းဓာတ်ဖြစ်လာမယ်ဆိုတာမသိသေးခင်ကိုယ့်ဘက်ကကြိုတင်ကာကွယ်တာတွေလုပ်ရမယ်လို့ False ရုံးမြင့်တမ်းကြားဌာနကိုပြောပါတယ်မက္ကဆီကိုနဲ့အမေရိကန်နယ်ခြားကိုပိတ်ဖို့ဆုံးဖြတ်ခဲ့တာကိုလည်းသူကခုခံကာကွယ်ပြောပါတယ် Swine Flu ဟာအမေရိကန်ပြည်ထောင်စုကိုပြန့်နှံ့ပြီးသားဖြစ်နေတဲ့အတွက်ကျမရေးအတွက်အဓိပ္ပာယ်မရှိအကုန်ကြတိတ်များနိုင်တဲ့ကိစ္စမျိုးတွေမဖြစ်အောင်အခုလိုကာကွယ်ရေးအတွက်ဆုံးဖြတ်လုပ်ကြရတာဆိုပြီးတော့လည်းပြောဆိုသွားပါတယ်ခင်ဗျာ
ဝက်တုတ်ကွေးယောဂါနဲ့ပတ်သက်ပြီးကိုသိန်းထိုင်ဦးတင်ပြပေးသွားတာဖြစ်ပါတယ်